ပြည်ထောင်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူနှုတ်ကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီနေ့ပဲပြောဆိုလိုက်ပါတယ်။အသေးစိတ်ချက်လက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့ဖမ်းဆီးမှုဟာတူးခြားမှုရှိတဲ့အကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့ကအကြမ်းဖက်ဝါဒတံပြန်နေနေဌာနရဲ့အကြီးအကဲမတ်ကရော်လီကပြောဆိုခဲ့တာပါ။နောက်တစ်လုံးမှာဖမ်းဆီးထားသူစုစုပေါင်း9ဦးရှိနေပြီးတူးကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောပါတယ်။ဗြိတိန်ပါလီမန်နီတက်ခတ်မှုကျူးလွန်ခဲ့သူဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူဗြိတိန်နိုင်ငံသားခါလစ်မာဆုဆိုသူဖြစ်ပြီးလက်နက်ပိုင်ဆိုင်မှုနဲ့တခြားမှုတွေပါဝင်ရာဇဝတ်မှုကျူးလွန်မှုတွေနောက်ကျောင်းရှိသူတူဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားပါတက်ခတ်သူရဲ့နာမည်ရင်းဟာအဒရီယန်ရက်ဆယ်အကြောဖြစ်ပြီးသူနဲ့ပတ်သက်လို့သိထားတာရှိရင်လည်းပြောကြဖို့အချက်ဖက်ဝါဒတံပြန်နေနေဌာနရဲ့အကြီးအကဲရော်လီကလူထုကိုပန်ချထားပါတယ်အဲဆူသူကျော်အဖွဲ့ကတော့အသက်52နှစ်အရွယ်မာဆုဒါအမေရိကန်ဦးဆောင်ပြီးအဲဆဖွဲ့ကိုတက်ခတ်နေတဲ့မာမဲနိုင်ငံတွေကအရသားတွေနဲ့စစ်ဖက်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ကိုတုံ့ပြန်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားပါ။အချမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့တချိန်တစ်ခါမှအေးအေးယူခံရတာမျိုးမရှိခဲ့ပေမဲ့အစိုးရလုံးတဲ့ရဲရဲတွေနဲ့ဆက်နွယ်ပြီးစစ်စစ်မြင်းမြန်းခံခဲ့ရဘူးသူဖြစ်တဲ့အကြောင်းလဲပရိရှာလုံရုံရဲ့အရှိတွေကပြောဆိုကြပါတယ်။လန်ဒန်မြို့ကပါလီမန်အဆောက်အဦဆက်သွယ်ထားတဲ့ Thames မြစ်ပေါ်ကဝက်စ်မင်စတာတရားပေါ်မှာတွာလာနေတဲ့သူတွေကိုကားနဲ့တိုက်ဒီနောက်မှာတော့လွတ်တော်ဝင်ပေါက်ကိုပါဝင်တိုက်ပြီးတားဆီးဖို့ကြိုးပမ်းတဲ့ရဲတပ်ဖွဲ့ဝင်တူကိုလည်းဓာတ်နဲ့ထိုးခဲ့တဲ့လူရဲတွေကိုသူတယောက်တည်းကကျူးလွန်နေတာဖြစ်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်